1999ခုစက်တင်ဘာလ24ရက်1361ခုတော်သလင်းလာပြီနီတထုံညွနယ်ကတိုက်ကလေးကြီးရွာအဘယယာမကျောင်းတိုက်အတွင်အဘယယာမကျောင်းတိုက်ဆရာတော်ဖျားကြီးဗဒ္ဒန္တယုဝတ္တအားအမှုထား၍စင်ပြင်ပါသည့်ဥပုံနေဓမ္မတပည့်၌ဟောကြားအပ်သောလောက၌အကောင်းဆုံးသောအရာတရားတော်လောက၌အကောင်းဆုံးသောအရာသို့အမည်ပေးထားတဲ့တရားတစ်ပုဒ်ကိုဒီနေ့ဟောကြားနာကြားရအောင်မဟောမီမနာမီမှာတရားပန်ရှင်ဖြစ်တော်မူသောတပည့်ညူဖျက်မြတ်စွာဘုရားရှင်ကိုထိုဘုရားရှင်ဤအရဟံဂုဏ်တော်ပွားများခြင်းဖြင့်ရှိဥစွာရှိခိုးပူဇော်ကြရအောင်အလုံးလည်းချီထားပြီးတော့လိုက်ဆိုကြပါအရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရားအရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရားအရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရားသုံးကောက်ပွားလိုက်ပါအရဟံစိတ်괴ရာရပ်၌ပင်မကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရားအရဟံစိတ်괴ရာရပ်၌ပင်မကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရားသုံးကပွားလိုက်ပါအရဟံပူဇော်သူကိုခံယူတော်မူထိုင်သောမြတ်စွာဘုရားအရဟံပူဇော်သူကိုခံယူတော်မူထိုင်သောမြတ်စွာဘုရားတို့ခေါ်လိုက်သုံးကမြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်အဓိပ္ပာယ်၃မျိုးဆင်ခြင်ပွားများပြီးတဲ့နောက်လက်ဥချီထားတာလေးတွေချပြီးတော့တက်တာတဲ့ဣရိယာပုနဲ့ချမ်းသာစွာထိုင်ပြီးတော့တရားနာယူနိုင်ကြပါပြီ။တရားဟောကြားစုလို့ဆိုတော့ဒီနေ့ဟောမယ့်တရားကောင်းစဉ်ကပါတယ်လေ။တရားကောင်းစဉ်လေးမိသွားပြီတဲ့နဲ့လောက၌အကောင်းဆုံးသောအရာတရားမဟုတ်ဘူးနော်အရာအဲ့တော့လောက၌အကောင်းဆုံးသောအရာဆိုတော့လောကမှာအကောင်းဆုံးအရာဟာဘာများဖြစ်မလဲတရားနာပိတ္တနာကိုယ်အတွင်းနဲ့ကိုဖြည့်ကြည့်ပါဦးတရားနောက်ဖြည့်တစ်မျိုးလို့ရှင်ပါသေးတယ်လောက၌အကောင်းဆုံးသောအရာတဲ့လောကမှာဘယ်အရာဟာအကောင်းဆုံးလဲ ဘာကောင်းဆုံးလဲပေါ့နော်အဲ့တော့ဘာကောင်းဆုံးလဲဆိုရင်ဘယ်လိုဖြေကြမလဲဒီကမကြီးတွေကကြည်ကြည်လေးဖြေပါအောင်မျိုးသမီးတွေကတရားကောင်းဆုံးပဲနော်အဲ့ဒါလောက၌အကောင်းဆုံးသောအရာတယောက်ကယေရနာ၃ပါးတယောက်ကတရားနောက်တစ်ယောက်ကနောက်တစ်ယောက်ကလည်းသမထဝိပဿနာအကောင်းဆုံးအဲ့တော့ဘယ်ဖြေမှန်မလဲဆိုတာအဖြေကြီးကြည့်ဖို့အတွက်ပေါ့ဇတ်တော်ကြီးတစ်ခုရဲ့ဏ္ဍံပိုင်းလေးကိုနည်းနည်းလေးပြောပြပါမယ်တခါတော့ကဗာရဏသီပြည်မှာဓမ္မရမင်းကြီးအုပ်စိုးစဉ်တုန်းကကုသလို့ရဲ့မြတ်စွာဘုရားအလောင်းဟာထိုဓမ္မရမင်းကြီးရဲ့ပရောဟိတ်ပုံနာဖြစ်ခဲ့မှုတဲ့အဲ့ဒီပရောဟိတ်ပုံနာကြီးကိုဓမ္မရမင်းကြီးကအင်မတန်ချစ်တယ်အင်မတန်မြတ်နူးတယ်ပေးကြရှိသူများထက်ပို့ပြီးတော့ပေးတယ်ချင်းမြောက်ဆရာရှိသူများထက်ပို့ပြီးတော့ချင်းမြောက်တယ်ကိုကြီးဆောင်းလျှောက်ဆရာရှိရသူများထက်ပို့ပြီးတော့ကိုကြီးဆောင်းလျှောက်တယ်အတူတူပြောကြမယ်ဆိုရင်တော့ပရောဟိတ်ပုံနာကြီးကိုဓမ္မရမင်းကြီးကသူများထက်ပို့ပြီးတော့ချင်းမြတ်နိုးတယ်တိတိတာတာကိုချင်းမြတ်နိုးတော့ဒီနေ့မှဘုရားလောင်းပရောဟိတ်ပုံနာကစဉ်းစားတယ်ရှင်မင်းကြီးကငါ့ကိုသူများထက်ပို့ပြီးတော့ချင်းမြတ်နိုးတယ်ဒီလိုချင်းမြတ်နိုးတာဟာငါရဲ့အမျိုးမြတ်ချင်းကြောင့်ပဲလားဒါမှမဟုတ်ငါပညာတက်ချင်းမကြောင့်ပဲလားပညာတွေအရင်တက်လို့ပဲလားဒါမှမဟုတ်ငါရဲ့ကိုချင်းသီလကပဲကောင်းလို့ပဲလားစမ်းတတ်ကြည့်အောင်မှာပဲဆိုပြီးတော့ဒီနေ့မှာမင်းနန်းတော်ကနေအခါစားပြန်လာတဲ့အချိန်ရှင်မင်းရဲ့ရွှေပရိန်ဘောကနေပြီးတော့ရွှေအသဗျာတစ်ခုအတိမပေးဘဲနဲ့ယူလာခဲ့တယ်ဒုတိယနေ့မှာအသဗျာနှစ်ခုအတိမပေးဘဲနဲ့ယူလာခဲ့တယ်တတိယနေ့မှာရွှေအသဗျာတစ်ဆုပ်အတိမပေးဘဲနဲ့ယူလာခဲ့တယ်ရွှေပရိန်တွေကလည်းပဲပရောဟိတ်ပုံနာကြီးကိုယူသေးလေးစားတဲ့အတွက်ကြောင့်ပထမနေ့မှာဘာမှမပြောပါဘူးကြည်နေလိုက်တယ်ဒုတိယနေ့မှာလည်းဘာမှမပြောပါဘူးကြည်နေလိုက်တယ်တတိယနေ့ရွှေတစ်ဆုပ်လည်းယူရောချက်ချင်းဖမ်းယူပြီးတော့သင်ဟာဒီလောက်အချိန်ကာလကြာအောင်ကိုယ့်ကိုယ်ကိုသီလရှိတယ်လို့လို့နဲ့လှည့်လည်ခဲ့တာပဲသင်ဟာနှစ်ပေါင်းများစွာကိုယ့်ကိုယ်ကိုသီလရှိတယ်လို့လို့အယောင်ဆောင်ခဲ့တာပဲဒီနေ့တော့သင်ရဲ့အမှန်တရားပေါ်ပြီးသင်ဟာကိုချင်းသီလမရှိတဲ့လူတစ်ယောက်ပဲသင်ကိုကျွန်ုပ်ဖမ်းနေဆိုပြီးတော့တခိုးပြူတခိုးတခိုးနဲ့တခါတည်းអော်တဲ့អော်တော့တာပဲအဲ့ဒီလူអော်တော့အနီးနားပတ်ဝန်းကျင်မှာရှိတဲ့လူတွေလည်းပြေးလာကြပြီးတော့ဟိုလူက23ချက်လောက်ရိုက်လိုက်ဒီလူက23ချက်လောက်ရိုက်လိုက်တယ်ဝိုင်းဝိုင်းပြီးတော့ရိုက်တာတဲ့ငိုကျွန်ုပ်တို့ကပညာရှိသူတော်ကောင်းကြီးကိုချင်းသီလကောင်းတဲ့ပုဂ္ဂိုလ်ကြီးလို့ထင်လာခဲ့တာထင်ပြီးတော့ယူသေးလေးစားလာခဲ့တာအခုတော့သင်ဟာကိုချင်းသီလမရှိတဲ့လူတယောက်ပဲဆိုပြီးတော့ကျိုးနဲ့လက်ပြန်ကျိုးတုတ်ပြီးတော့ရှင်မြင့်စီကိုခေါ်လာခဲ့တယ်ရှင်မြင့်စီရောက်တော့ရှင်မြင့်ကဗာကိစ္စလဲဒီလိုပါပဲတရင်ရဲ့ရွှေပရိန်ဘိုကနေပြီးတော့ရွှေသဗျာတွေသုံးရက်တိုင်တိုင်ခိုးယူတဲ့အတွက်ကြောင့်ရှိတော်မောက်ခေါ်လာခဲ့ခြင်းမှာကဲဒီလိုခိုးယူတယ်ဆိုလို့ရှိရင်လည်းသူ့ဘုံမှာပေးတဲ့ပေးထိုက်တဲ့မင်းပြင်းမင်းတန်ပေးလိုက်တော့ပေါ့တရားဥပဒေတိုင်စီရင်လိုက်ပါလို့ဘယင်ကမိန့်တော်မူတဲ့အခါမှာပရောဟိတ်ပုံနာကြီးကအရှင်မင်းကြီးကျွန်ုပ်တခုံးမဟုတ်ပါဘူးအဲ့ဒါဖြင့်တခုံးမဟုတ်ဘူးဆိုရင်ဘာဖြစ်လို့ရွှေပရိမောကရွှေတွေအသိမပေးဘဲယူရတာလဲမှန်လားပါအရှင်မင်းမြတ်အရှင်မင်းမြတ်ဟာကျွန်ုပ်ကိုသူများထက်ပို့ပြီးတော့ချင့်မြတ်နိုးတယ်သူများထက်ပို့ပြီးတော့ချင်းမြောက်တယ်သူများထက်ပို့ပြီးတော့ဆွမ်းလျှောက်တယ်သူများထက်ပို့ပြီးတော့အရေးပေးတယ်အားလုံးထက်ပို့ပြီးတော့ချင့်မြတ်နိုးခြင်းအရေးပေးခြင်းဟာကျွန်တော်မျိုးအမျိုးမြတ်လိုပဲလားပညာတတ်လိုပဲလားကိုချင်းသီလကောင်းလို့ပဲလားဆိုတာစမ်းသပ်ကြည့်ခြင်းလို့ကျွန်ုပ်ယခုတည်းသို့ယူပါခြင်းဖြစ်ပါတယ်အခုတော့ကျွန်ုပ်သိပါပြီအမျိုးမြတ်တာလည်းဘာမှသုံးမရပါဘူးပညာတတ်တာလည်းဘာမှသုံးမရပါဘူးကိုချင်းသီလကောင်းခြင်းကသာလောကမှာသုံးရပါတယ်လောကမှာအကောင်းဆုံးရာဟာသီလအမြတ်ဆုံးရာဟာသီလဆိုတာကျွန်ုပ်သဘောပေါက်ပါပြီလောကမှာသီလထက်ကောင်းမြတ်တဲ့အရာမရှိဘူးဆိုတာကျွန်ုပ်သဘောပေါက်ပါပြီဒါကြောင့်ကျွန်ုပ်ကလောကမှာအကောင်းဆုံးအရာဖြစ်တဲ့ဒီသီလနဲ့ထိုက်တန်တဲ့အလုပ်ကိုလုပ်နိုင်ဖို့အတွက် အရာဒီထောင်လူပေါင်းကိုဆွန့်ပြီးတော့ယဟန်ပြုတော်ထွက်ခွင့်ပေးပါတော့ရှင်မင်းကလည်းအကြောင်းကျိုးသိတော့တော့မထွက်ဘူးတားပါတယ်ဘရဟိပုဏ္ဏကြီးရဲ့ဆွေမျိုးတွေမိဆွေတွေကလည်းတားကြတယ်ငိုကြတယ်ဘယ်လိုပင်ငိုယူပြီးတောင်းပန်ပေးမယ်ဘရဟိပုဏ္ဏကတော့လောကမှာအကောင်းဆုံးအရာဖြစ်တဲ့ဒီသီလနဲ့ထိုက်တန်တဲ့ကျင့်စဉ်နေအလုံးငန်းနေဆိုတာဟာအရာဒီထောင်လူပေါင်းနဲ့မလုံချင်းအဖြစ်မပြည့်စုံနိုင်ဘူးလူပေါင်းကိုဆွန့်တော်ထယဟန်ပြုပြီးတော့ကျင့်သုံးမှသာလျှင်ဒီသီလနဲ့ထိုက်တန်တဲ့အလုံးကိုလုံးလို့ရမယ်ဒါကြောင့်မသားကြနေတော့ဆိုပြီးတော့မေတ္တာရက်ခံပါတယ်နောက်ဆုံးတော့ရှင်မင်းကလည်းခွင့်ပြုလိုက်ရပါတယ်အဲဒီလိုရှင်မင်းကခွင့်ပြုလိုက်ပြီဆိုတာနဲ့ဒါပေမဲ့ထဲဖရာလောင်ပရောဟိတ်ပုံနာကရှင်မင်းနဲ့တကွနန်းတော်မှာရောက်လာကြတဲ့ပိဋကအလုံးကိုကာတာလေးတစ်ပုဒ်ဟောပါတယ်သီလံကိရိဝကလျာဏံသီလံလောကေအနုတ္တရံပတ္တဂောရဝီတောနာကိုသီလဝါတိနဟိညတိလောကေလောက၌သီလံဧဝသီလသီတာလယံအနုတ္တရံအတုမရှိသောကလျာဏံအကောင်းဆုံးဖြစ်ပါ၏လောကေလောက၌သီလံဧဝကိုခြင်းသီလသီတာလယံအနုတ္တရံကလျာဏံအကောင်းဆုံးသောအရာစင်စေဧကမင်းဖြစ်ပါပြီတော့တည်းသောကမှာကိုချင်းသီလဆိုတာဟာအကောင်းဆုံးပဲပန္နဂောရဝိသောနာကိုသီလဝါတိနာဟိညတိဂောရဝိသောကျင့်တန်သောပတ္တအာလုံးကြည့်ရှုလိုက်ကြသမလောကောရဝိသောကျန်တန်သောဆိတ်ရှိသောနာဂောမွေကိုတောင်းမအဒန္တနအဝိဟေထနတ်ဌိနမကိုက်ခဲခြင်းမနှင်းဆဲခြင်းဒီဟုသောအကြောင်းကြောင့်သီလဝါတိသီလရှိသူဟု၍ပတန္တတိချီးမွမ်းကြလေ၏နာဟိညတိမနှင်းဆဲကြလေကုန်ကြည့်လိုက်ကြစမ်းပါကြည့်လိုက်ကြစမ်းပါဆိုတာကပရောဟိတ်ပုဏ္ဏကြီးကိုလက်ပြန်ကြိုးတုပ်ပြီးတော့နန်းတော်ခေါ်လာတဲ့အချိန်လမ်းခရီးမှာဘာတွေ့ရကြလဲလို့ဆိုတော့မွေလမယ်ဆရာကြီးမွေရလမယ်ပြနေတာတွေ့ရတယ်မွေရလက်ဘင်းကိုကင်းတခါတည်းမွေရအမီးကိုကင်းတခါတည်းကျတော့ကိုယ့်ရဲ့လူရဲ့လက်ဘင်းမှာမွေကိုပတ်ပြီးတော့မွေရလမယ်ကစားပြတယ်အဲဒီခါမှာပရောဟိတ်ပုဏ္ဏကြီးကမွေရလမယ်သမားတွေကိုပြောတယ်ကလေးတို့အမောင်တို့ဒီမွေကိုဘာလို့လက်ဘင်းကနေကင်းကြတာလဲဘာလို့အမီးကနေကင်းကြတာလဲဘာလို့လက်ဘင်းမှာရစ်ပတ်ပြီးတော့ကစားကြတာလဲဒီမွေးကတင်တို့ကိုကိုက်လို့ရှိရင်တင်တို့အသက်ဆုံးရှုံးရလိမ့်မယ်။ဒါကြောင့်မကင်ကြပါနဲ့။အဲဒီလိုပြောတော့မွေးလည်းမဆရာကြီးဘဝင်းကျမရှိတဲ့လူတွေကပုံနာကြီးဒီမွေးဟာသီလရှိတယ်အကျင့်ကောင်းတယ်။တင်သာလင်သီလမရှိတဲ့သူဖြစ်တယ်အကျင့်ရှုံးမာတဲ့သူဖြစ်တယ်။တင်သာလင်သီလမရှိအကျင့်ရှုံးမာတဲ့အတွက်ကြောင့်ရှင်မင်းရဲ့ရွှေပရိမောကရွှေတွေကိုသင်ခိုးယူတာမဟုတ်လား။ဒီမွေဟာငါတို့ကိုမကြိုက်ဘူးမညှင်းဆဲဘူးသီလရှိတဲ့သူဖြစ်တယ်ဒါကြောင့်တို့သူတို့နဲ့ကစားတယ်တန်တာလင်သီလမရှိတဲ့သူဆိုပြီးတော့တခါတည်းနောက်ထပ်တစ်ချက်လောက်ထပ်ရိုက်လိုက်ပြန်တယ်နော်အဲ့ဒါကိုပြန်ပြီးတော့ပြောပြတာပါဘုရားလောင်းပုံနာကြီးကကြည့်လိုက်ကြစမ်းပါအင်မတန်အစိတ်ကျဉ်ထန်တဲ့မွေတောင်မှလူတွေအားလုံးကယုံမုန်းကြဆက်ဆုပ်ကြကြောက်ရွံ့ကြတဲ့မွေတောင်မှမကြိုက်ဘူးမညှင်းဆဲဘူးဆိုလို့ရှိရင်အဲ့ဒီမွေဟာသီလရှိသူအကျင့်ကောင်းတဲ့သူဆိုတဲ့နာမည်ကလေးကိုရပါတယ်အကျင့်ကောင်းတဲ့သူသီလရှိတဲ့သူဆိုပြီးတော့အချီးမွမ်းခြင်းကိုခံရပါတယ်ဒါကြောင့်လောကမှာသီလသီတာလင်အကောင်းဆုံးဖြစ်ပါတယ်အဲ့ဒီအကောင်းဆုံးဖြစ်တဲ့သီလနဲ့ထိုက်တန်တဲ့အလုပ်ကိုကျွန်တော်လုပ်ဖို့အတွက်တောထွက်ခွင့်ပြုပါတော့ဆိုပြီးတော့အဲ့ဒီတရားဆုံးမှပြီးပြီးတော့တောထွက်တော့ပါတယ်အဲ့တော့ဇတ်တော်ကိုဒီနေရာမှာပဲခိတ္တခဏယန္နာထားပေါ့ဇတ်တော်ဆုံးပြီဆိုတာနဲ့တရားကလည်းဆုံးမှာပါအဲ့တော့ဒါဆိုရင်တရားနာပိဋကများအဖြေရပြီပေါ့လောက၌အကောင်းဆုံးသောအရာဟာဘာလဲလဲသီလဒါမြတ်စွာဘုရားရှင်ကိုတော်တိုင်ဟောထားခဲ့တဲ့တရားနော်ဘုရားလောင်းတော်ဘုရားကဟောခဲ့တဲ့ဂါထာကိုဘုရားဖြစ်တဲ့အခါမှာတဆင့်ပြန်ပြီးတော့ဟောတယ်မှားပါတယ်လို့မကန့်ကွက်ပါဘူးမှန်ပါတယ်လို့ပဲအတည်ပြုထားတဲ့အတွက်ကြောင့်ဒါသီပင်လည်းအလောင်းတော်ဘုရားကဟောခဲ့တဲ့ဒီဂါထာသီပင်လည်းဘုရားဟောဂါထာဆစ်ဆစ်ပါပဲအဲ့တော့သီလကိုဘယ်လိုခေါ်ကြသလဲဆိုတော့ကိုကျင်းလို့ဒီလိုလဲခေါ်ကြတယ်နော်ကိုကျင်းသီလလို့ဒီလိုတွဲပြီးလဲခေါ်ကြတယ်ပေါ့ဘာဖြစ်လို့ကိုကျင်းလို့ခေါ်တာလဲ ကဲဘယ်နဲ့လုပ်ကြမလဲတိလကိုကိုကျင့်လို့ခေါ်တယ်ဆိုတော့ဗါရဲဒဂါယိဖြည့်လေးလည်းမဆုံးပါဘူးမှတ်ပါတယ်နော်တိလဆိုတာဟာကိုနဲ့နှုတ်နဲ့ကိုနဲ့လွန်ကျူးမှုနှုတ်နဲ့လွန်ကျူးမှုကိုစောင့်ထင်းရတဲ့အလုပ်ဖြစ်ပါတယ်ကာယကံနဲ့မလွန်ကျူးမိအောင်ဝစီကံနဲ့မလွန်ကျူးမိအောင်ကိုယ်နဲ့နှုတ်နဲ့ကျင့်ရတဲ့အကျင့်မဟုတ်လို့လေကိုကျင့်နှုတ်ဆိုတာလဲကိုယ်ထဲမှာပါပြီးသားမလို့ကိုနဲ့ကျင့်ရတာမဟုတ်လို့ကိုကျင့်တရားနောက်တနည်းအားဖြင့်လည်းပဲသူတပါးဒုက္ခရောက်မှာကိုစိုးရိမ်တာတဲ့ကိုဒုက္ခမရောက်အောင်ကျင့်ရတာမဟုတ်လို့လေကိုကျင့်သူများတက်မတက်ဘူးသူများမသေးသေးကျင်တာတဲ့သူများတက်တက်လို့ရှိရင်နောက်ဘက်ကကိုဖြစ်ရဝအသက်ခံတတ်တယ်အသက်တူတတ်တယ်ဆိုပြီးတော့ဒီလိုနောက်တန်မြာမှာကိုအသက်ပြန်ခံရမှာကိုကြောက်လို့ကိုသေးမှာကြောက်လို့ကျင့်တဲ့အကျင့်မလို့လေကိုကျင့်လို့ဒီလိုခေါ်ပါတယ်အဆင့်မြင့်သွားတဲ့ပုဂ္ဂိုလ်ကတော့သူများသေးမှာလည်းပဲတကယ်ဆိုရင်လည်းစိတ်လည်းပါတာပေါ့လေသူအဆင့်နဲ့သူပေါ့နော်တည့်ရဆင့်မမြင့်သေးတဲ့သူကတော့သူများသေးမှာကိုတော့တိတ်ကိုကျင့်မစားဘူးဒါပေမဲ့လို့သူများသက်သက်လို့ရှိရင်ဖြစ်လျာဘဝအသက်ခံရတတ်တယ်အသက်တူတတ်တယ်ဆိုတော့ကိုအသက်တူမှာကိုသေးမှာကြောက်လို့ကျင့်တာမလို့လေကိုယ်အတွက်ကိုကျင့်တာမဟုတ်လို့လေကိုကျင့်เนาะအတူတူပြောလိုက်တော့ကိုယ်အတွက်ကိုကျင့်ရတဲ့တရားမလို့ကိုယ်အတွက်ကျင့်တဲ့တရားမလို့ကိုကျင့်နောက်တနည်းအားဖြင့်လည်းပဲကိုကျင့်စာတရားဖြစ်ပေါ်လာဖို့အတွက်ကျင့်ရတဲ့အကျင့်မလို့လေကိုကျင့်သူတစ်ပါးသက်ကိုမသက်ဘူးငါ့ကိုလာတတ်လို့ရှိရင်မကြိုက်ဘူးငါ့ကိုရိုက်လို့ရှိရင်မကြိုက်ဘူးတော့ငါလည်းပဲသူများကိုမသက်ဘူးမညင်စေဘူးငါပစ္စည်းသူများခိုးသွားရင်ငါလည်းမကြိုက်ဘူးအဲသူများကိုလည်းသူများပစ္စည်းလည်းငါမခိုးဘူးစသည်အားဖြင့်ကိုယ်နဲ့ကိုချင်းစာတက်တဲ့ကိုချင်းစာတရားကိုချင်းစာစိတ်တက်တဲ့ဖွံ့ဖြိုးတိုးတဲ့လာအောင်ကျင့်ရတဲ့အကျင့်မလို့လည်းပဲကိုချင်းတနည်းအားဖြင့်လည်းကိုချင်းစာတရားနဲ့ကျင့်ရတဲ့အကျင့်မလို့လည်းကိုချင်းပေါ့နောက်တနည်းအားဖြင့်ပြောမယ်ဆိုရင်လည်းကိုကြိုက်တာကိုကျင့်တာမလို့လည်းကိုချင်းဒီလိုခေါ်နိုင်သေးတယ်နော်ကိုကြိုက်တာကိုကျင့်တယ်ဆိုတာကကိုပစ္စည်းခိုးတာကိုကြိုက်လားကိုပစ္စည်းမခိုးတာတော့မကြိုက်ဘူးလားကိုပစ္စည်းမခိုးတာမကြိုက်ဘူးလားကိုပစ္စည်းကိုသူများမခိုးတာတကယ်ကြီးမကြိုက်ဘူးလားကြိုက်တယ်နော်အဲ့တော့ကိုပစ္စည်းကိုသူများမခိုးတာသူများမယူတာသူများအလစ်မတုတ်တာသူများအချောင်မနှိုက်တာကိုကြိုက်တယ်အဲ့တော့ကိုကြိုက်တဲ့အတိုင်းကိုလည်းကျင့်ပေါ့နော်သူများပစ္စည်းလည်းကိုမယူနဲ့ပေါ့အဲ့တော့ကိုကြိုက်တာကိုကျင့်တာမဟုတ်လို့လည်းပဲကိုကျင့်ဒါကြောင့်တိလကိုကိုကျင့်လို့ခေါ်ခြင်းရဲ့အဓိပ္ပာယ်၄မျိုးလောက်မှတ်ထားပေါ့နော်အဲ့ဒါအဲ့ဒီလိုကိုချင်းသီလဒီသာလင်လောကမှာအကောင်းဆုံးအရာဖြစ်ပါတယ်။ဒါကြောင့်အကောင်းဆုံးဖြစ်ရတယ်လေကိုချင်းသီလရဲ့အကျိုးတရားကိုကြည့်မယ်ဆိုရင်ဒီသတ်တော်ပထမပိုင်းမှာတော့လူတစ်ဖက်သားရဲ့ရှိခင်မြတ်နိုးမှုကိုခံယူရခြင်းဆိုတဲ့အကျိုးတရားပေါ့လူချင်းလူခင်ပေါများခြင်း၊နတ်ချင်းနတ်ခင်ပေါများခြင်းတတ္တဝါတွေအလုံးကရှိခင်ကြခြင်းဆိုတဲ့အကျိုးတရားကိုသီလလုံးကျုံတဲ့ပုဂ္ဂိုလ်ရရှိနိုင်ပါတယ်အော်ဘာလို့မချစ်တော့လဲဘာဖြစ်လဲကိုယ့်ကိုယ်သီလမလုံးတော့လဲလို့တချို့ကလည်းစောရကတက်ချင်လဲတက်မှာပေါ့နော်သူများရဲ့ချစ်ချင်းကိုအထုတ်တယ်လဲမျောလင်းတန်းတပြီးတော့နေစရာမလိုဘူးပေါ့သို့တော်လည်းပဲသူများရဲ့ချစ်ခင်ချင်းနှစ်သက်ချင်းမျက်နှာချင်းကိုရတာဟာကိုယ့်အတွက်ရောကိုယ့်ပတ်ဝန်းကျင်အတွက်ရောကောင်းတာပါပဲအထူးသဖြင့်တော့ကိုယ့်အတွက်လည်းပဲကောင်းတာပါပဲအားလုံးကမုန်တီးနေကြပြီဆိုရင်ကိုယ့်ဘဝဟာဘာမှရှင်သန်တိုးတက်ခွင့်မရှိတော့စိတ်ချမ်းသာမှုဆိုတာလည်းတကယ်တော့မရှိပါဘူးစကားရတာဘယ်သူမချစ်ချစ်ချစ်ပေါ့ကွာငါကောင်းစားရင်ပြီးတော့သီလတွေဖြတ်မယ်လို့စကားရတာပြောတာပါကိုယ့်ရဲ့ကိုချင်းသီလဖောက်ပြန်မှုတွေလွန်ကဲလာလို့ပတ်ဝန်းကျင်ရဲ့မုန်တီးမှုကိုခံရပြီဆိုရင်ကိုကိုယ်တိုင်လည်းစိတ်ချမ်းသာမှုမရတော့ပါဘူးဒါကြောင့်ကိုချင်းသီလကောင်းခြင်းဟာပြီးရစေတမျိုးပါပဲလောကလူသားတွေကပြီးရစေဆိုပြီးတော့ဟိုသင်္ကြန်ကလေးတွေဒီသင်္ကြန်ကလေးတွေဟိုမွေးနှံသားလေးတွေဒီမွေးနှံသားလေးတွေဆောင်ထားကြမဲ့လည်းမမိုးကြ။အဲ့တော့သီလသာလုံအောင်ကိုရှင်တရားကောင်းတဲ့ပုဂ္ဂိုလ်တယောက်ဖြစ်အောင်သာကြိုးစား။သီလတည်းဟုသောအဆောင်လေးသာဆောင်ထားရင်ဒီတဲ့ကောင်းတဲ့ပြရားအဆောင်ရှိပါဦးမလား။မရှိပါဘူး။ရက်ွက်ထဲမှာမောင်ဖြူနဲ့မောင်မဲလို့လူနှစ်ယောက်ရှိတယ်ဆိုပါတော့မောင်ဖြူကနာမည်နဲ့လိုက်အောင်ယူကလေးရတော့ချောပါတယ်။ဒါပေမဲ့ကိုရှင်သီလမကောင်းဘူး။အမြဲတမ်းမယဉ်ယုံပါတယ်။မောင်မဲကတော့နာမည်နဲ့လိုက်အောင်သားကမဲပြီးတော့ရုပ်ကလေးကတော့ဆိုးရှာပါတယ်။သို့တော်လည်းမောင်မဲကတော့ကိုချင်းတရားသိကောင်းတယ်။အမတန်ချင်းဖြူစင်တယ်။အဲ့ဒီနှစ်ယောက်မှာမောင်ဖြူနဲ့မောင်မဲနှစ်ယောက်မှာတရားနာပိဿနာဘုသူ့ကိုချက်မလဲ။မောင်မဲပဲချက်မှာပေါ့နော်။ ရုပ်ချောပြီမဲ့လို့အကျင့်တန်နေတဲ့သူအကျင့်မကောင်းတဲ့သူကတော့ရုပ်ဘလောက်ချောချောမချစ်ပါဘူး။အော်ရုပ်ကလေးကတဏ္ဍာကမနဲ့တောင်းတော်မိုက်ရိုင်းနေကောင်းမဲဆိုပြီးတော့မုန်းတီးကြမှာပါပဲ။မောင်မဲကတော့အော်ဘဝကျုပ်ပြီမကောင်းလို့ရုပ်ကလေးဆိုပြီးမဲ့ကိုကျင့်တရားကကောင်းလိုက်တာစိတ်ထားလေးကဖြူစင်လိုက်တာနဲ့ရင်းမြင်သမျှလူတိုင်းကချစ်ခင်ကြပါလေ။ဒါကြောင့်ခုနကဥပမာကိုပဲကြည့်လိုက်ပါလေ။အမတန်စိတ်ပြင်းထန်တဲ့မွေးတောင်မှမကိုက်တော့ဘူး။မငင်းသေးတော့ဘူးမကြိုက်ဘူးမငင်းသေးဘူးဆိုတာကတော့လူကမကြိုက်မငင်းစင်းအလုပ်ထားလို့ပါဘူးနော်အဲ့ဒါမကြိုက်ဘူးမငင်းသေးဘူးဆိုရင်သူကမကြိုက်မငင်းသေးတဲ့အတွက်ကြောင့်သူတစ်ပါးကလည်းသူ့ကိုမငင်းသေးတော့ပါဘူးညှိနှိုးကြပါတယ်မွေးရလည်းမဲမွေးကကပြနေတယ်ဆိုရင်အားလုံးကကြည်ကျင်ကြတာပေါ့နော်ဒါကြောင့်သီလလုံခြင်းရဲ့အကျိုးတရားတစ်ခုအနေနဲ့ဇတ်တော်မှာတရားရလာတာကိုမှတ်မယ်ဆိုရင်တော့ပဝန်းခြင်းရဲ့ချစ်ခင်ညှိနှိုးမှုကိုခံယူရခြင်းဆိုတဲ့အကျိုးတရားပါပဲသီလရဲ့အကျိုးတရားတွေကတော့ပြောပြမယ်ဆိုရင်မကုံနိုင်ပါဘူးအင်မတန်များပြားလွန်လှပါတယ်အဲ့ဒီများပြားလာတဲ့အကျိုးတရားတွေကိုမြတ်စွာဘုရားရှင်ကအနှစ်ချုပ်ပြီးတော့သီလရဲ့အကျိုးတရား၅ပါးဆိုပြီးတော့ဟောထားပါတယ်နံပါတ်၁ကတော့စီးပွားဥစ္စာပြည့်စုံခြင်းလောကမှာစီးပွားဥစ္စာမပြည့်စုံခြင်းနဲ့ဒုရယ်လို့တယောက်မှမရှိပါဘူးအလုံးပြည့်စုံခြင်းညဒါကြီးပါပဲကိုယ်ချင်းသီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာစီဝါဥစ္စာနဲ့လည်းပြည့်စုံနိုင်တယ်။ယာတုဌာဏန္တရနဲ့လည်းပြည့်စုံနိုင်တယ်။ဒါကြောင့်လည်းဆိုတော့အပ္ပမာဒာဒီကရဏံနဲ့မမေ့လျော့ခြင်းတည်းဟူသောအကြောင်းကြောင့်ပါပဲ။မမေ့ဘူးဆိုတာကတော့ကိုချင်းသီလကိုလွန်ကျောင်းစောင့်ထိုင်တဲ့ပုဂ္ဂိုလ်ဟာကိုလုံးရမယ့်အလုပ်ကိုလည်းမမေ့ဘူး။ကိုရှောင်သင့်ရှောင်ထိုက်တဲ့အလုပ်ကိုလည်းမမေ့ဘူး။မမေ့တော့ရှောင်သင့်ရှောင်ထိုက်တာတွေရှောင်တယ်၊လှုပ်သင့်လှုပ်ထိုက်တာတွေလှုပ်တယ်ဒီတော့ကိုယ့်ရဲ့စီးပွားဥစ္စာတွေတိုးတက်တာပေါ့ကိုယ့်ရဲ့လုပ်ငန်းတွေအောင်မြင်တာပေါ့နောက်တစ်ချက်ကလည်းပဲကိုကျင့်သီလကိုလွန်ကျောင်းစောင့်ထိုင်နေတဲ့ပုဂ္ဂိုလ်ဟာတခြားကုသိုလ်ကောင်းမှုတွေကိုလည်းမမေ့တော့ပါဘူးကိုကျင့်သီလကိုတန်ဖိုးထားတဲ့သူဟာဒါနကောင်းမှုပြုဖို့လည်းမမေ့ပါဘူးတမထဘာဝနာတွေပွားဖို့လည်းမမေ့ပါဘူးဝိပဿနာဘာဝနာတွေပွားဖို့လည်းမမေ့ပါဘူးသီလတစ်ခုကိုပိုင်ပိုင်နိုင်နိုင်ကြီးကျင့်သုံးလိုက်ပြီးဆိုတာနဲ့ကြံတဲ့ကုသိုလ်တရားတွေလည်းမမေ့မလျော့နဲ့ပြည့်စုံလာတော့တဲ့အတွက်ကြောင့်အဲ့ဒီဒါနသီလသမထဝိပဿနာကုသိုလ်တရားတွေရဲ့အစွမ်းတတိတကုတ်တေဆိုအာနုဘောကြောင့်ပစ္စည်းဥစ္စာတိုးတက်ခြင်းလလဘပေါင်းများခြင်းယာတုတိုးခြင်းဆိုတဲ့အကျိုးတရားတွေကိုရရှိနိုင်တော့တာပါပဲ။ဒါကြောင့်သီလလုံခြင်းရဲ့ပထမအကျိုးတရားဟာပစ္စည်းဥစ္စာပြည့်စုံခြင်းသီလရှိတော့ကိုယ့်ကိုယ်သူများကယုံကြည်တာပေါ့သီလမရှိဘူးဆိုရင်ဘယ်သူကမှမယုံကြည်ကြဘူးကိုကျင့်သီလမရှိတဲ့ဆိုမရှိတဲ့သူဆိုရင်ပတ်စံသွားချီတောင်မှဘယ်သူမှပေးမှာမဟုတ်ဘူးအဲ့တော့သီလရှိတဲ့သူကိုကျင့်တရားကောင်းတဲ့လူဆိုတော့လောဘကိုင်းပတ်တည်းပတ်ဝန်းကျင်ကယုံကြည်ကြတယ်ယုံကြည်တော့ကိုလိုအပ်တဲ့အကူအညီတွေကိုလည်းပဲလွယ်လွယ်ကူကူနဲ့ပေးကြတယ်အဲ့ဒီတော့ကိုရဲ့လုပ်ငန်းတွေအောင်မြင်တာပေါ့ဒါကြောင့်သီလပြည့်စုံခြင်းဟာစီးပွားဥစ္စာတိုးတက်ခြင်းဆိုတဲ့အကျိုးကိုဖြစ်စေနိုင်တယ်ဒုတိယမြောက်ကျူတရားကတော့ကောင်းတဲ့ကြော်စောခြင်းကိုချင်းသီလကောင်းတဲ့ပုဂ္ဂိုလ်ရဲ့အကြောင်းအရာကိုပတ်ဝန်းကျင်ကအကောင်းမဲ့ပြောကြတာပါပဲဘယ်သူပဲပါကတော့ကိုချင်းတရားကောင်းလိုက်တာသီလဖြူစင်လိုက်တာနဲ့သူ့ရဲ့ကောင်းတဲ့နေ့ကြော်စောသွားတယ်ကောင်းတဲ့နေ့ပြန့်နှံ့သွားတယ်လူတဲ့လူချင်းဆောင်းဆိုတာအဓိကအဖြစ်တော့ကိုချင်းသီလရဲ့ကောင်းတဲ့မှာပဲလောကမှာဒါနကောင်းမှုတိတ်မပြုလို့ဆိုတော့နှမျောတွန့်တို့တဲ့စိတ်တွေအာကြီးနေလို့လောဘတွေအာကြီးနေလို့မျက်စရိယာတွေအာကြီးနေလို့တမထဘာဝနာဂုဏ်တော်မေတ္တာစတဲ့တမထဘာဝနာတွေမပွားများလို့လည်းပဲတိတ်ကြီးတော့မကဲ့ရဲ့ကြသေးပါဘူးဝိပဿနာလုပ်တွေအာမထုတ်လို့လည်းပဲပတ်ဝန်းကျင်ကတိတ်ကြီးတော့မကဲ့ရဲ့ပါဘူးကိုကျင့်သီလပြက်ပြီးကိုကျင့်သီလတွေဖောက်ပြန်ပြီးရုံမာပြီးဆိုရင်တော့ကဲ့ရဲ့ကြတော့တာပါပဲငါကအတင်းမပြောတတ်တဲ့သူတော်မှရထရွာထဲမှာကိုချင်းသီလတိတိသာသာဖောက်ပြန်တဲ့သူတွေ့ပြီဆိုရင်တော့ငကုကအတင်းမပြောတဲ့သူတောင်မှအတင်းသူ့အပြစ်ပြောခြင်းစိတ်ကတော့ပေါက်လာသေးတာပဲเนาะဒါကြောင့်ကိုချင်းသီလပျက်စီးပြီဆိုရင်မကောင်းတဲ့နေ့ပဲထက်တယ်ကိုချင်းသီလလုံခြုံမှသာကောင်းတဲ့နေ့ကျော်စောပါတယ်ကောင်းတဲ့နေ့ကျော်စောပြီဆိုတော့ကောင်းတဲ့ရှိတဲ့ပုဂ္ဂိုလ်ရဲ့ခြံကုန်သူတော်ကောင်းများကလည်းချင့်ကပ်ကြပါတယ်သူတော်ကောင်းပုဂ္ဂိုလ်များကချင်းကပ်ကြပြီဆိုရင်ကိုကျင့်သီလမကောင်းတဲ့သူနဲ့ကောင်းတဲ့သူဆိုရင်ကိုကျင့်သီလရှိတဲ့သူရဲ့ခံကိုယ်ပဲချင်းကပ်ခြင်းကြပါလေအလူခံစရာရှိရင်လည်းပဲကိုကျင့်သီလရှိတဲ့သူစီမှာပဲအလူခံခြင်းကြပါလေတရားဟောစရာရှိရင်လည်းကိုကျင့်သီလရှိတဲ့သူကိုသာဟောခြင်းကြပါလေ တရားပြပေးဖို့ဆိုရင်လည်းပဲကိုချင်းသီလရှိတဲ့သူကိုပဲတရားပြပေးခြင်းကြပါလေကိုချင်းသီလရှိတဲ့သူအပေါ်မှာဒါပညာရှိသူတော်ကောင်းများကအထူးတည်းချီးမြှောက်ခြင်းကြတာပါအကောင့်ထက်ယရဏရှိရယရဏလာဆိုတာလို့ပေါ့လေအကောင့်ထက်ရှိတဲ့နေရာကိုအကောင့်တွေကရောက်လာကြတာပါပဲကောင်းတဲ့ရင်ရှိတဲ့ကောင်းတဲ့ရင်ကိုပိုင်ဆိုင်ထားတဲ့ပုဂ္ဂိုလ်ရဲ့ဌာမောက်ကိုကောင်းတဲ့ရင်ပိုင်ဆိုင်တဲ့သူတော်ကောင်းပုဂ္ဂိုလ်များကချင့်ကပ်ရောက်ရှိလာကြတော့တာပါပဲတိလမရှိတဲ့ပုဂ္ဂိုလ်ရဲ့ပစ္စည်းဥစ္စာကိုတိလရှိတဲ့ပုဂ္ဂိုလ်များပညာရှိသူတော်ကောင်းများကလုံးဝလိုချင်စိတ်မရှိကြဘူးလူနာတဲ့ရဲ့လက်ထဲမှာရောက်သွားတဲ့စားပွဲဘောဇင်လိုပါပဲနဂိုကဘလောက်ကောင်းတဲ့အစာတောက်ပဲဖြစ်ဖြစ်ဘလောက်တန်ဖိုးကြီးတဲ့အစာစားဘလောက်အရသာရှိတဲ့အစာစားပဲဖြစ်ဖြစ်လူနာတဲ့အကြီးအရွယ်တွေနဲ့ပေးကြံနေတဲ့နူနာတဲ့ရဲ့လက်ထက်ရောက်သွားပြီဆိုရင်ဘလောက်အဖိုးတန်နဲ့ဘလောက်ရသရှိတဲ့မုံမဲဖြစ်ဖြစ်စားကျင်ကြသေးလားမစားကျင်တော့ဘူးဘလောက်ငကိုကဘလောက်ကောင်းတဲ့မုံမဲဖြစ်ဖြစ်နူနာတဲ့ရဲ့လက်ထက်မှာတင်လိုက်ပြီးရောက်သွားပြီဆိုရင်တော့မစားကျင်တော့ဘူးဒါပေမဲ့ဘယ်သူတော့စားကျင်တယ်လဲဆိုတော့သူ့လိုနူနာရှိတဲ့လူချင်းချင်းတော့စားကျင်ကြမှာပေါ့နော်အဲဒီလိုပါပဲတိလမရှိတဲ့ပုဂ္ဂိုလ်ရဲ့တိလပြည့်ချင်းကိုရင်းနှီးပြီးတော့ရထားတဲ့ပစ္စည်းဥစ္စာတွေကိုတိလရှိတဲ့ပုဂ္ဂိုလ်များတိလကိုတံမိုးထားတဲ့ပညာရှိသူတော်ကောင်းများကလုံးဝမလိုချင်ကြပါဘူးလုံးဝမစားသုံးချင်ကြပါဘူးလုံးဝအလူမခံချင်ကြပါဘူးနူနာတရဲ့လက်ထဲမှာရှောက်နေတဲ့စားပွဲဘောဇင်ကဲ့သို့အသုံးဆောင်ပစ္စည်းကဲ့သို့ပဲသဘောထားတော်မူကြပါလေထို့သူကဲ့သို့တိလမရှိတဲ့ပုဂ္ဂိုလ်အလားတူကိုကျင်တရားဖောက်ပြန်နေတဲ့ပုဂ္ဂိုလ်တွေကတော့တိလမရှိတဲ့သူရဲ့ပစ္စည်းလည်းမဆောင်ထိုးချင်ထိုးမှာပေါ့နော်တိလရှိတဲ့သူကတော့တိလမရှိတဲ့သူရဲ့ပစ္စည်းကိုမမမောပါဘူးတိလရှိတဲ့သူကလှူဒန်းလို့ရစားရမယ့်ချက်သားဟင်းကိုပညာရှိသူတော်ကောင်းများမမမောပါဘူးတိလရှိတဲ့သူကကြွေးတဲ့ချက်မောင်ဟင်းလေးကိုပဲမမောကြပါလေမမောတဲ့ဆိုလို့လဲလောဘကိုဆိုလို့တော့မဟုတ်ဘူးနော်သူနေရာနဲ့သူဒါကြောင့်တိလရှိတဲ့ပုဂ္ဂိုလ်ဟာကောင်းတဲ့ရင်ကြော်စောတယ်ကောင်းတဲ့ရင်ကြော်စောတဲ့အတွက်ကြောင့်သူတော်ကောင်းတို့ရဲ့ချီးမြှောက်ခြင်းကိုလည်းခံယူရပါတယ်ခုနပြောခဲ့တဲ့ဇတ်တော်မှာပါတဲ့လူချစ်လူခင်ပေါများခြင်းဆိုတာလေဒီကောင်းတဲ့ရင်ကြော်စောခြင်းဆိုတဲ့အကျိုးတရားတွေမှာပဲပေါင်းထည့်လို့ရပါတယ်တတိယမြောက်အကျိုးကတော့ဘယ်ပိဋကထဲပဲသွားသွားရဲရဲတင်းတင်းသွားရဲပါတယ်ကိုကျင့်သီလကောင်းတဲ့ပုဂ္ဂိုလ်ဟာမင်းပွဲဆိုးပွဲဝင်လည်းပဲရဲရဲရှင်းရှင်းမှာပဲတထင်းပွဲကြွယ်ပွဲဝင်လည်းပဲရဲရဲရှင်းရှင်းမှာပဲပညာရှိပွဲပညာရှင်ပွဲဝင်မြန်တော့လည်းရဲရဲရှင်းရှင်းမှာပဲပဲပိဋကထဲပဲသွားရသွားရမျက်နှာလေးငယ်ပြီးတော့မကြည်မလင်းမျက်နှာမသားမယားနဲ့ဝင်ရတယ်ဆိုတာမရှိဘူးပြည့်စုံစာမပြည့်စုံရင်လည်းအဝတ်စားလေးနွမ်းရင်နွမ်းနေပါစေကိုရှင်သီလကောင်းတယ်လို့ကိုယ့်ကိုယ်ကိုယုံကြည်နေတဲ့လူတယောက်ဟာဘယ်လူတော်တွေပဲသွားသွားမျက်နှာကြည်ကြည်လင်းလင်းပြုံးပြုံးရှင်ရှင်ရဲရဲတင်းတင်းနဲ့သွားရဲပါတယ်စတုထမြောက်အကျိုးကတော့မတွေ့မဝေးသေးရခြင်းကိုချင်းသီလလုံကြုံနေတော့နောင်တတဖန်ပူပန်စရာတွေမရှိတော့ဘူး။ဩငါမကိုချင်းသီလပျက်စီးသွားလေခြင်းမလုံခင်တာလုံမိလေခြင်းစသည်အဖြင့်နောင်တပူပန်ခြင်းနှလုံးမသားမယားခြင်းဆိုတာမရှိတဲ့အတွက်ကြောင့်စိတ်ကလေးကကြည်လင်ပြီးတော့နေတယ်။ဒါကြောင့်ဒီကနေ့မှကိုသီလလေးဆင်ခြင်လိုက်တာနဲ့ဒါနာကောင်းမှုတွေဘာဝနာကောင်းမှုတွေအထူးမရှိတောင်မှကိုသီလလေးကိုပြန်ဆင်ခြင်လိုက်တာနဲ့ကြည်လင်တဲ့စိတ်ကလေးဖြစ်ပြီးတော့ဆန်းကျန်သာသာသိဆုံးရပါတယ်။နာဂုမြောက်ကျူတရားကတော့ကောင်းရာသူကတိရောက်ရခြင်းသိတဲ့အချိန်မှာကြည်ကြည်လင်လင်လေးနဲ့သိရတယ်ဆိုတော့ကောင်းရာသူကတိပဲရောက်တော့မှာပေါ့ကြည်လင်သောစိတ်နဲ့သိလို့ရှိရင်ကောင်းရာသူကတိရောက်တယ်ဉာဏ်နံသောစိတ်နဲ့သိလို့ရှိရင်မကောင်းတဲ့ဒုက္ခိဘဝကိုရောက်တတ်ပါတယ်သီလရှိတဲ့ပုဂ္ဂိုလ်ဟာဘယ်တော့မှမကြည်လင်တဲ့စိတ်ဉာဏ်နံတဲ့စိတ်နဲ့သိဆုံးရခြင်းမရှိဘူးအမြဲတမ်းကြည်လင်တန်ရှင်းဖြူစင်တဲ့စိတ်တည်းနဲ့ပဲသိဆုံးရတဲ့အတွက်ကြောင့်ပေးလွန်သွားတဲ့အခါမှာလည်းပဲကောင်းရာသူကတိကိုသာရောက်ရပါတယ်။ပေးလိုက်ရဲ့အကျိုးတရားအကျဉ်းချုပ်ဘယ်နှပါးတယ်လဲ ?5 ပါး။1စီဝါဥစ္စာပြည့်စုံခြင်း2ကောင်းတဲ့ရင်ကြော်စောခြင်း3ဘယ်ပိဋကထဲမဆိုရဲရဲဝံ့ဝံ့ချင်းကရခြင်း4မတွေ့မဝေးသိရခြင်း5ပေးလွန်ပြီးနောက်ကောင်းရာသူကတိရောက်ရခြင်းလို့အကျိုးတရား5ပါး။အကျိုးတရားတိလရဲ့အကျိုးတရားကတော့သင်္ချေအနန္တပါပဲ။တူရတူရပေါင်းစုလိုက်တော့ဒီ၅မျိုးထဲမှာအကအလုံးအကျုံးဝင်သွားပါတယ်။ဒါဆိုဒီအကျုံး၅မျိုးသည်လောကီအကျိုးများသာဖြစ်ပါတယ်။လောကုတ္တရာအကျိုးဘက်ကကြည့်မယ်ဆိုရင်လည်းပဲတိလဟာအဝိပတိတာရအတွက်ကျေးဇူးပြုပါတယ်။တိလရှိတဲ့ပုဂ္ဂိုလ်ဟာအဝိပတိတာရဆိုတာဝိပတိတာရဆိုတာကနောင်တတံပူပန်းတာနှလုံးမသားမယားဖြစ်တာ တိလရှိပြီဆိုရင်နောင်တပူပန်ခြင်းဆိုတဲ့သဘောနှလုံးမသားမယာဖြစ်ခြင်းဆိုတဲ့သဘောမရှိတော့ဘူးစိတ်မသားမယာမဖြစ်တော့စိတ်ကြည်ကြည်လင်လင်ပဲဖြစ်ပါတယ်စိတ်ကြည်ကြည်လင်လင်ဖြစ်တဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာဝါမြောက်ခြင်းလို့ဆိုတဲ့ပတ္တိဖြစ်ပါတယ်ဝါမြောက်ခြင်းလို့ခေါ်တဲ့ပတ္တိဖြစ်တဲ့သူရဲ့တဏ္ဍာမှာနှစ်တော့ခြင်းဆိုတဲ့ပီတိဖြစ်ပါတယ်ပီတိဖြစ်တဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာချမ်းသာခြင်းလို့ကိုယ်စိတ်နှစ်ပါးချမ်းသာခြင်းလို့ဆိုတဲ့ဒုက္ခဖြစ်ပါတယ်ကိုယ်စိတ်နှစ်ပါးချမ်းသာပြီးတော့ဒုက္ခဖြစ်နေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာစိတ်တည်ငြိမ်မှုလို့ခေါ်တဲ့တမာတိဖြစ်ပါတယ်စိတ်တည်ငြိမ်မှုတမာတိဖြစ်တဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာယထာဘူတဉာဏတတနာလို့ခေါ်တဲ့ယုတ်တရားနန္တရားတို့ရဲ့သဘာဝကိုရှိအတိုင်းအမှန်တိုင်းသိခြင်းဆိုတဲ့တစ္ဆာဉာဏ်ဖြစ်ပါတယ်ယထာဘူတဉာဏ်ဖြစ်တဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာနိဗ္ဗိတာလို့ခေါ်တဲ့အစင်းမြင့်ဝိပဿနာဉာဏ်ဤဖြစ်ပါတယ်ဝိရာကလို့ခေါ်တဲ့ဝိပဿနာဉာဏ်ရဲ့အချမ်းမှာရတဲ့မဉ္ဉံဆိုတာလည်းဖြစ်ပါတယ်မဉ္ဉံဒီဟုသောဝိရာကဖြစ်တဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာဝိမု ക്തി လို့ခေါ်တဲ့ဖွဉဏ်တွေလည်းပဲဖြစ်ပါတယ်ဖွစိတ်တွေလည်းဖြစ်ပါတယ်အဲ့ဒီဖွစိတ်လို့ခေါ်တဲ့ဝိမု ക്തി ဖြစ်တဲ့ပုဂ္ဂိုလ်ရဲ့နောက်မှာညာနာဝိမု ക്തി ညာနာတဒနာလို့ခေါ်တဲ့ပြစ္ဆေကဏဉာဏ်တွေလည်းပဲဖြစ်ပါတယ်မဲ့ဖို့နိဗ္ဗာန်ကိုဆင်ခြင်နိုင်တဲ့ဉာဏ်တွေလည်းဖြစ်ပါတယ်ဒါသီလရဲ့အကျိုးတွေကို